မြန်မာကျပ်ငွေဈေးကျပြီးဒေါ်လာဈေးမြင့်တက်လာတာအဆိုးရွားဆုံးဖြစ်နေချိန်ဟာမြန်မာနိုင်ငံတွင်းနေထိုင်တဲ့အခြေခံလူတန်းစားတွေအတွက်တော့အကျိုးသက်ရောက်မှုကြီးမားလာပါတယ်။ပြည်တွင်းမှာနိုင်ငံတကာပစ္စည်းတွေပေါ်မိခိုနေရတဲ့အတွက်ကျပ်ငွေတန်ဖိုးကျစေရင်သွင်းကုန်ပစ္စည်းတွေဈေးနှုန်းမြင့်တက်လာတာပါ။အကျိုးဆက်အနေနဲ့ပြည်သူတွေဟာကုန်စည်နှုန်းကြီးမြင့်မှုတန်ကိုရင်ဆိုင်ခံစားနေကြရပါတယ်။အခြေခံအိမ်နောက်စုတွေအတွက်အစာအသောက်အဝတ်အထည်စေဝါနဲ့တခြားမရှိမဖြစ်လိုအပ်တဲ့အခြေခံပစ္စည်းတွေကိုတော့ဝယ်ယူဖို့ပိုမိုခက်ခဲနေတာဖြစ်ပါတယ်ဒီအခြေအနေဟာမြန်မာနိုင်ငံမှာနေထိုင်တဲ့အိမ်ရှင်မတွေအတွက်တော့ဖြည့်ရှင်းရခက်တဲ့အခက်အခဲတစ်ခုဖြစ်တယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့အိမ်ရှင်မတို့ကပြောပါတယ
်ဆန်အကျန်းတပြည်နဲ့9,000ဖြစ်နေပြီကွာ9,000ဆိုတော့အနီတို့မိသားစုဆိုလို့ရှိရင်မိသားစုကသားသမီး6ယောက်ရှိတယ်သူဆန်အောင်တစ်နှစ်ကိုတပြည်လောက်ချက်ကြတယ်ပေါ့ဒီ9,000နဲ့ဝင်ငွေကတပေါင်းရှိတယ်ကွာအဲ့ဒီကျန်တဲ့9,000မှာအခုကျပ်ဥတစ်လုံးနဲ့300ဖြစ်နေတယ်ကစုံရတစ်စီးနဲ့900ဖြစ်နေတယ်ဘလို့မှဒီကျန်တဲ့9,000လေးကိုဖင်းချက်စရာဝယ်စားဖို့အရန်စဉ်းစားရတယ်တလားအခက်ခဲရန်တွေ့တယ်ပေါ့နော်အခုအလုံးတစ်ခုအလုံးသမားတွေကပြောမှဆိုအလုံးကြတော့လေဈေးကအလုပ်ဒီတနေ့မှဟိုလူချမ်းဆိုလို့ရှိရင်တပေါင်းဒါပဲရကြတယ်ဒါပဲရချင်မှာအဲ့ဒီတပေါင်းအချိန်မှဒီကို့အတွက်ကဝင်ငွေကဘလို့မှအဲ့ဒီတပေါင်းရှိနေတာမှစံတပြည်တဲ့9,000ဖြစ်နေပြီစက်ဥတလုံး300ကစုံရတစည်းကို800အန်ဒီဝန်ကဈေးရဲသွားကြည့်ရတလားခရီးရင်းတလုံး800တော်တော်အံ့ဩလားခရီးရင်းအရင်တော့ဆိုခရီးရင်းတလုံး150 200မျိုးကတလုံးကို800ဆိုတော့ဘလို့မှအဆင်မပြေဘူးပေါ့နော်အခုအချိန်ကအတီးရစားဘူးတော့မှတော်တော်အခက်အခဲဖြစ်တယ်ပေါ့နော်ဈေးနှုန်းတွေက
လက်ရှိကာလမြန်မာနိုင်ငံရဲ့အခြေခံစားသောက်ကုန်ဈေးနှုန်းကအာဏာမသိငင်လွန်ခဲ့တဲ့3နှစ်နဲ့ရှင်ရင်3ဆခန့်ဈေးနှုန်းမြင့်တက်လာတာဖြစ်ပါတယ်အာဏာမသိငင်2020ခုနှစ်ကစံကျန်းတပြည်ကို7,500တာပေးဝယ်ရပေမယ်အခုလက်ရှိမှာတော့တပြည်ကျပ်9,000ခန့်အထိဈေးတက်လာတာမို့3ဆကျော်မြင့်တက်လာတဲ့သဘောပါဒီလိုအခြေခံစားတောက်ကုန်ဈေးနှုန်းတွေသာမကနိုင်ငံတကာနိုင်ငံရဲ့ငွေကြေးဖောက်ပွားမှုကိုတိုက်တာနိုင်တဲ့ရွှေဈေးနဲ့ဒေါ်လာဈေးတွေဟာလည်းမြင့်တက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ရဲ့အခောက်ရွှေဈေးနှုန်းကတစ်ချက်သားကို73သိန်းပေါက်ဈေးရှိခဲ့ပြီးလက်ရှိ2024မေလနောက်ဆုံးပတ်မှာတော့အခောက်ရွှေတစ်ချက်သားကို53သိန်းအထိဈေးမြင့်တက်ခဲ့တာဖြစ်ပါတယ်။ဒါဟာရွှေဈေးစံချိန်တွေမြင့်တက်တဲ့နှစ်ဖြစ်တယ်လို့ Data for မြန်မာရဲ့စီးရင်မှာဖော်ပြထားပါတယ်။အခုလိုရွှေဈေးနှုန်းတွေတက်လာတာနဲ့တပြိုင်တည်းကျပ်ငွေဈေးနှုန်းကျတာကလည်းပြည်ရင်းကလကစားဝန်ထမ်းတွေအတွက်စိန်ခေါ်မှုတစ်ခုဖြစ်လာပါတယ်။သူတို့ရတဲ့လစားကတိုးလာတာမရှိပဲနှစ်စဉ်သုံးဆွဲဖို့တောင်လိုအပ်တဲ့ပစ္စည်းတွေရဲ့ဈေးနှုန်းတွေကမြင့်တက်လာတာပါ။ဒါကြောင့်အစာအသောက်အဝတ်အစားသွားလာမှုတွေနဲ့ကလေးတွေရဲ့ပညာရေးကုန်ကျစရိတ်တွေဟာလကစားဝန်ထမ်းတွေရဲ့လစဉ်ဝင်ငွေနဲ့ဖြည့်ဆည်းဖို့ခက်ခဲလာတယ်လို့ရန်ကုန်မြို့နယ်လကစားဝန်ထမ်းတူကဆိုပါတယ်
။ကုန်စည်နှုန်းတွေမြင့်တက်လာတဲ့လေအမြလစာလည်းလုံးဝမလောက်တော့ဘူး။ပိုဆိုးတာအခုဆိုရင်ရေပိုးမီပိုးတွေကလည်းနှစ်ဆတက်တယ်။အဲဟိုနောက်ပြီးတော့တိုင်းနိုင်ရေးဆိုတာလည်းတိုင်းနိုင်ရေးတော့ကဖျားသေးတယ်လေ။နှင်းစင်စားတော့ဘူးလုံလောက်လားဆိုတော့မလုံလောက်ဘူးဒါပေမဲ့လွန်ခဲ့တဲ့3နှစ်နဲ့ပေါင်းကွာလဲဆိုရင်လွန်ခဲ့တဲ့3နှစ်ကလောက်ခတ်လားစာနဲ့ကုန်စည်နှုန်းတွေကညီမျှတယ်အခုကျတော့လားစာတိုးတာနဲ့အများကုန်စည်နှုန်းကလည်းရက်နေမယ်ဆိုရင်လည်းတမျိုးပေါ့လားစာကတော့တိုးသွားတယ်ဒါပေမဲ့ကုန်စည်နှုန်းကလည်းတက်လာတယ်အရင်တုန်းကဆိုရင်ကိုရီစံတပြီကို3,000ပဲဝယ်ရတဲ့အခါကျအခုစံတပြီကို6,000ဝယ်ရတယ်အဲ့တော့လောက်ခတ်လားစာတိုးတာလည်းတိုးတာပဲအဲကုမ္ပဏီဘက်ကတိုးပေးတယ်ဆိုတော့သူ့ဘက်ကတော့တိုးပေးတယ်လို့မြင်ပေမဲ့ကိုရီဝယ်ရတဲ့စည်နှုန်းကဘာမှမထူးစားဘူးအဲ့တော့အရင်တော့ရတဲ့လားစာ3သိန်းဆိုရင်အဲ့3သိန်းနဲ့လောင်းကောင်တုံးလို့ရတယ်ဒါပေမဲ့အခုလားစာက4သိန်းဆိုရင်အဲ့4သိန်းနဲ့ကုန်စည်နှုန်းအမျှပဲလုံးဝစုမိတယ်ဆိုတာမရှိဘူးပုံမှန်လားစာကတိုးတာတိုးတယ်ဒါပေမဲ့လားစာတိုးတဲ့အတွက်ကုန်စည်နှုန်းကလည်းထပ်တိုးတဲ့အတွက်ဘလို့မှအဆင်မပြေဘူးတိုးပေးတဲ့လားစာကတတိယဘက်ကကြည့်ရင်တော့တိုးပေးလားစာမှတ်ပြီးမဲ့ကိုဒီဒီဘက်မှာဝယ်ချမ်းရတဲ့အခါကျတော့လေကုန်စည်နှုန်းကလည်း2ဆ3ဆတက်တဲ့အတွက်လားစာနဲ့ကုန်စည်နှုန်းတွေကသွားပြီးတော့ညီနေတဲ့အတွက်ဘလို့မှအဆင်မပြေဘူး
ကုလသမဂ္ဂကုတန်းရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအဖွဲ့ရဲ့2024ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာဖွံ့ဖြိုးမှုအနည်းဆုံး45နိုင်ငံနဲ့တနိုင်ငံအပါအဝင်ဖြစ်နေတာပါ။ဒါအပြင်2023ခုနှစ်အတွက်ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကမ္ဘာအစဉ်အယဆုံး25နိုင်ငံစီးရင်မှာလည်းမြန်မာနိုင်ငံကနံပါတ် 24 မှာရှိနေပြီးအရှိတောင်အာရှမှာတော့အစဉ်အယဆုံးနိုင်ငံဖြစ်နေပါတယ်။ရွေးကောက်ခံအစိုးရလက်ထက်တုန်းကစီးရဲမွဲတည်မှုတိုက်ဖြတ်တဲ့စီမံကိန်းတွေရှိခဲ့ပါတယ်။ ဒါပေမဲ့အာနာသိမ့်ပြီးနောက်မှာတော့စစ်ကောင်စီဟာပြည်သူတွေကိုလှည့်မကြည့်တော့ပဲအာနာတီမြဲရေးအတွက်ပဲဦးစားပေးနေတဲ့အခါဒီလုပ်ငန်းစဉ်တွေလည်းရပ်ဆိုင်ခဲ့ရပါတယ်လူတဦးတယောက်ရဲ့ကျန်းမာရေး၊ပညာရေး၊ဝင်ငွေနဲ့လူနေမှုအဆင့်တန်းကိုတိုက်တာတဲ့လူမှုဖွံ့ဖြိုးတိုးတက်မှုအညွန့်ကိပြ HDI မှာလည်းမြန်မာနိုင်ငံဟာအရှေ့တောင်အာရှအာဆီယံ10နိုင်ငံနဲ့အဆင့်9နေရာမှာရှိနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အခုနှစ်မတ်လကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအာဏာသိမ်း3နှစ်ကျော်ချိန်အထိတရရိပ်ကျဆင်းလာတဲ့မြန်မာစီးပွားရေးအခြေအနေတွေကြာပြည်သူတွေဟာစည်ရဲမွဲတည်မှုကိုအဆိုးရွားဆုံးရင်ဆိုင်ခံစားနေရပါပြီ။လက်လုံလက်စားအခြေခံလူဒဏ်စားတွေဟာနေ့စဉ်ရှင်သန်မှုအတွက်တောင်းခက်ခဲနေပြီးအသက်ရှင်မှုတောင်ပင်ပန်းနေရတယ်လို့ရန်ကုန်မြို့ကနေစားကြပန်းလုပ်ကိုင်နေတဲ့အမျိုးသမီးတူကဆိုပါတယ်
။အိမ်မှာဝင်ငွေကတပေါင်းလို့ပြီးတဲ့ဟိုသွားရဲဘူးတစ်ဆက်တပေါင်းနဲ့ဘူးဝင်လို့မရဘူးအဲစံတတိယနဲ့9000လောက်စံညမ်းနေတာဒီကတော့စံညမ်းတိဝရိုက်ကြဆိုမဆက်9000ပဲကျန်တော့ပဲ9000ကျန်တော့အဲ့9000ကဘာလို့လောက်ရမလဲဆိုသူကလည်းစီဆိုတယ်သူကို1500 800အဲဒီတော့ကလူများတဲ့အိမ်ဆိုတော့ကျွတ်မှုတော့ဝယ်မစားဘူးပြလိုက်တယ်လိုက်ပြလိုက်တယ်မပြည့်ကျိုးတစ်ထုပ်က900ရှိတယ်မပြည့်ရင်တစ်ခါဝယ်900ဝယ်ကျွားတယ်ဒီရုပ်ဒီမုတ်ကတစ်ခါဝယ်ရင်300ဝယ်မပြည့်ရင်လည်းရုပ်ဒီမောက800ဖြစ်သွားတယ်။တုံးမောက်ကတော့300ရှိ။တောက်ကတော့150ရှိရတာ300နဲ့ဖြစ်သွားတယ်။အဲတုံးမောက က300မပြည့်နေတဲ့ကျိုးရဲ့စားမှပတ်သက်1000ကရတယ်။စဉ်းစားလို့မရဘူး။ကျိုးနဲ့မပြည့်နေတဲ့စားကပတ်သက်1000ရှိမှဒီစားစုမှာ။အဲကလေးတွေမိုးလွားတဲ့ချိန်မကွာရတဲ့ချိန်ကအဲဒီဝင်းဆော်တဲ့အချိန်တော့လည်းလက်ပဲပြီးတော့အဲဒီအမဝင်းဆော်တဲ့အင်းကလည်းပပဆန်လေးပါလေးပတ်သက်တောင်းတက်ပြီးတော့စားလိုက်တော့အဲလိုပါတနည်းကတော့တနည်းကတော့ဖြည့်ရှင်းလိုက်တာပေါ့ဟုတ်လား။အဲလိုတော့ရအောင်ဖြည့်ရှင်းရတာပေါ့မင်းကြီးဆိုတော့လေ။အဲဒီကတော့ဖျားပဲဆူတော့မယ်။ဒီနေ့ဒီမှာလည်းဆူတော့မယ်။အဲ့လိုဒီကောင်းကင်းလုံးကမကျော်ဖြတ်နိုင်တော့ဘူးလေပေးသွားရေးရဲ့အဲ့လိုပဲဆူတောင်းရတော့ပါလို့မှရုံးကန်လို့ကတော့အဆင်မပြေတော့ဘူးသားကြီး
စစ်တပ်အာဏာမသိမ်းပြီး2020ခုနှစ်ကမြန်မာနိုင်ငံရဲ့ပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP ဟာ89ဘီလီယံနီးပါးရှိခဲ့ရာကအာဏာသိမ်းပြီးနောက်2022ခုနှစ်မှာတော့60ဘီလီယံနီးပါးသာရှိတော့တယ်လို့ကမ္ဘာ့ဘဏ်ရန်ညွှန်ကြားအရာသိရပါတယ်အာဏာသိမ်းပြီးနောက်နိုင်ငံတွင်းနိုင်ငံခြားယင်းနှိမ့်နယ်မှုတွေထွက်ခွာသွားတာစားသုံးသူညော်နေလာတာနဲ့ကုန်သွယ်ရေးပိတ်ဆို့တာတွေအပါအဝင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စီးပွားရေးကဏ္ဍအဖက်ဖက်ကကျဆင်းလာတယ်လို့ဆိုနိုင်ပါတယ်။နိုင်ငံတော်ဝန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်မှတ်ဆက်သွယ်ရေးခက်ခဲတာကုန်သွယ်ရေးပိတ်ဆို့မှုတွေအပြင်ကြက်ငွေဈေးထိုးကျမှုတွေကြောင့်ပြည်ပကပစ္စည်းတင်ပို့သူတွေလည်းအခက်ကြုံနေရတယ်လို့အမျိုးသမီးကုန်သည်တူကပြောပါတယ်
ကိုယ်တို့ကဒီကအရင်မခွာရတဲ့ခုကဒေတာလောက်ပဲအဲ့လိုတင်တော့ငွေကြေးပေါ်မူတည်ရလို့ပြန်ပေးကြတာပဲဆက်ဆိုရင်ကရမစင်ရမီးရမီးနှစ်ပိုင်းလေးကိုပြောင်းရော်လေးကိုပောက်ထားတဲ့ချိန်တော့ထားလိုက်တာ4000ပေါ့အဲတကယ်တမ်းသူတို့ရှင်ရနေပြီးတော့ပတ်စံရတဲ့ပတ်စံရတဲ့ဟာက1000လေးတစ်ခုကြောင့်1000လေးတစ်ခုကိုပြောင်းနေရတာအဲ့လိုရှိတယ်ပေါ့ဟုတ်ရှုံးမြက်ကရှုံးရှိတာရှိရရှုံးမြက်ကလည်းရှိတယ်ရှိတယ်ဆိုအဲ့ဒီကရှိရပါဘူးလို့ဒီကဒီနေ့သူကြောင်းပြောတာနဲ့ပြီးလာတဲ့အချိန်ကတော့အဲ့ဒီပြောမမီးသေးတက်တော့အစီနဲ့ပြီးလာလို့ရှိရင်တော့ပူရှုံးတာပေါ့ဖြစ်နေတာကဒီနေ့ကြီးဖြစ်နေတာလောလောဆယ်ရှိတယ်ဆိုတော့ထင်တာကတော့နှစ်လအတွင်းမှာတူတူပြောင်းသွားရဲ့ဖြစ်နေနှစ်လအတွင်းမနက်ကတည်းကတော့ကျန်နေပြီးစလာတယ်ပေါ့နော်အမြတ်ကတော့ကျွန်မကအရင်ကထတော့ဘလောက်ရှိအောင်ပေါ့ဒါလို့ရမဒီနေ့နေတဲ့တော့မဟုတ်ဘူး
နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စီးပွားရေးသမားတွေရဲ့ဈေးကစားမှုတွေကြောင့်လက်တလောမြန်မာနိုင်ငံရဲ့စီးပွားရေးဟာတုံ့တက်ဖို့ခက်ခဲနေတယ်လို့စီးပွားရေးပညာရှင်တွေကဆိုကြပါတယ်။ဒါ့အပြင်မြန်မာဗန်တွေမှာနိုင်ငံခြားဝင်ငွေနှဲပါနေခြင်းဟာလည်းကျပ်ငွေစင်းလုံးကျဆင်းမှုကိုဖြစ်ပေါ်စေတယ်လို့စီးပွားရေးပညာရှင်ဦးသက်စောကဆိုပါတယ်။လက်ရှိအကျိုးဆက်တွေကြောင့်နိုင်ငံတွင်းအခြေခံလူဒဏ်စားတွေပေါ်တက်ရောက်မှုအမြင့်ဆုံးရှိနေတာတွေကိုဖြေရှင်းဖို့ဆိုရင်နိုင်ငံရေးစနစ်ကိုပြောင်းလဲမှသာဖြစ်နိုင်တော့မယ်လို့သူကသုံးသပ်ပြောဆိုပါတယ်
။ဒေါ်လာကြီးရှင်စီကလည်းပြင်းနေတယ်။အဲနဲ့ဆက်ဆက်ပြီးကုန်စင်းတော့လိုက်လိုက်ပြင်းနေတဲ့ခါကျတော့ဒီအခြေခံလူဒဏ်စားတွေရဲ့အနေအထားတော့တော်တော်ခက်ခဲတက်တဲ့ရှိနေတဲ့အခြေအနေမှာတော့ရှိပါတယ်ဗျ။ကျွန်တော်မြင်လာတော့အရင်အကောင်းဆုံးကတော့ဗျဒီတိုင်းသွားမယ်ဆိုတော့ဆက်ကလေးကတော့ပုံပြီးတော့ချက်တဲ့ချက်တဲ့လာမနေမှရှိတဲ့ခါကျတော့နိုင်ငံရေးစနစ်ကပြောင်းသွားမှာပဲနိုင်ငံရေးကတော့ကျွန်တော်တို့ကရတာယူကောက်ကသူကဖြစ်သွားရင်တော့ဒီနိုင်ငံရေးကတော့ပြောင်းသွားပဲကျွန်တော်နိုင်ငံစီးပွားရေးစနစ်ကပြောင်းသွားမယ်နေတာမှရှိဘူးအဲ့ဒါတော့ကျွန်တော်မသိဘူးလေကျွန်တော်ပြောင်းသွားမယ်နေတာတော့ဒီမှာတကယ်ကျွန်တော်တို့ဒီစီးပွားရေးချက်တဲ့လာရင်တော့စီးပွားရေးကအဆုံးစုံလို့ဒီရောက်သွားရင်တော့ ပေါက်ပွဲမှုအင်အားတော့ဖြစ်လာနိုင်တယ်လို့မှားတာပေါ့ဗျ။
ကမ္ဘာနိုင်ငံပေါင်း196နိုင်ငံရဲ့စီးပွားရေးဆိုင်ရာညွှန်ကိန်းတွေအတက်အချက်အလက်မျှဝေတဲ့ Trading Economics အဖွဲ့သုံးသပ်ချက်အရမြန်မာနိုင်ငံမှာအလုပ်လက်မဲ့နှုန်း3ဆလောက်ကျက်လာခဲ့တယ်လို့ဖော်ပြထားပါတယ်။အလုပ်ရှိသူတွေအတွက်မြန်မာနိုင်ငံရဲ့တစ်နှစ်လောက်ခလာစားနှုန်းထားဟာအနည်းဆုံးအခကျင်းငွေဥပဒေအရ4800တိုးမြင့်ခဲ့တာ2018ခုနှစ်ခရဲကပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာတော့6ပတ်ငွေ1000ကျပ်တိုးပေးဖို့ကိုသတ်မှတ်ခဲ့ပေမယ့်အနည်းဆုံးလောက်ခလစားနှုန်းထားကတော့မပြောင်းလဲဘူးလို့စစ်ကောင်စီလက်အောက်ခံအလုပ်သမားဝန်ကြီးဌာနကပြောဆိုထားပါတယ်။ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်မတ်တိုးလာတဲ့လောက်ခလစားတွေနဲ့အတူမြန်မာပြည်သူတွေအတွက်တော့ဆင်းရဲမှုအနည်းနဲ့မြုပ်တထက်မမြုပ်အောင်ကြိုးစားယုံကန်နေကြရစေပါ။ဒီကိစ္စဆောင်မကိုတန်လင်းခက်ခပေးဖို့ခြားတာဖြစ်ပါတယ်။